ထိုင်းမြန်မာနယ်စပ်ထခိုင်ဖုတ်ဖရနယ်ထဲမှာမြန်မာနိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား36ဦးကိုထိုင်းနယ်ခြားဆောင်တပ်ကဇန်နဝါရီလ4ရက်နေ့မှာဖမ်းဆီးမိခဲ့ပါတယ်နေ့တည်ကူကာလ၄ရက်အတွင်းမှာထခိုင်မဲဆောင်းနဲ့အနီးတစ်ဝိုက်မှာရှိတဲ့မြို့တွေမှာမြန်မာ60လောက်ဖမ်းခံခဲ့ရတယ်လို့အလုသမားရေးဆောင်ရွက်နေသူတွေကပြောပါတယ်ဒီသတင်းနဲ့ပတ်သက်လို့တော့ VOA သတင်းတောက်မတ်အေးအေးမာကဆက်ပြီးပြောပြပေးပါပါ
2024ခုနှစ်နှစ်သစ်ကာလမှာမြန်မာနိုင်ငံတွင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကတရားမဝင်မြန်မာတွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အကြောင်းထိုင်းနယ်ခြားဆောင်တပ်တာဝန်ရှိသူတွေကပြောပါတယ်တပ်ခရိုင်ထဲမှာတော့ဇန်နဝါရီလ4ရက်နေ့ကတရားမဝင်မြန်မာ36ယောက်ကိုထိုင်းနယ်ခြားဆောင်တပ်ကဖမ်းလိုက်တယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
အခု2024နှစ်သစ်ဇန်နဝါရီလ4ရက်နေ့ဇန်နဝါရီလ4ရက်နေ့မှာမဲဆောက်မြို့နယ်ခွေးနန်းနန့်ကြီးရွာနီးမှာအမှတ်422နေသားဆောင်တက်ခါနေပြော့မတင်ငါပွဲရာတစ်ကတ်ကားတစ်စီးကိုပိတ်ဆို့ကားစီးဆစီးရမှာလူမောင်ကိုသုံးတဲ့သူတရားမဝင်နေဆက်ထက်ကျော်လာတဲ့မြန်မာ36ဦးကိုဖမ်းဆီးရမိပါတယ်သူတို့တွေရောထိုင်းလာဝကကိုလွှဲပြောင်းပေးလိုက်တာပေါ့ဗျာတဆက်ထက်ပါပဲဇန်နဝါရီလ4ရက်နေ့မှာမဲဆောက်မြို့နယ်မဲတောင်ကြီးရွာတနေရာမှာတရားမဝင်နေဆက်ထက်ကျော်လာတဲ့မြန်မာ18ယောက်ကိုဖမ်းဆီးမိတဲ့အစိုးရကြောင်းထိုင်းချီလင်တိုင်းနာနီပြော့ဒီမဲဆောက်ချီတိုင်းချီလင်တိုင်းရဲ့နေသတင်းထုတ်ပြန်ပါတယ
်အခုဆိုရင်2024နှစ်စ၄ရက်အတွင်းမှာပဲအထောက်ထားမဲ့မြန်မာ88ယောက်ဖမ်းမိတယ်လို့လည်းပြောပါတယ်
။2024ဇန်နဝါရီ၁ရက်နေ့နဲ့၂ရက်နေ့အဲ့ဒီနှစ်ရက်မှာလဲဒီတပ်ခရိုင်မဲဆောက်မြို့နယ်ကြီးရွာလီဘက်မှာတရားမဝင်နေဆက်ချက်ကြော်တဲ့မြန်မာ34ယောက်ကိုဖမ်းဆီးမိတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့တရားရုံးထိုင်းနေကြားဆောက်တဲ့ဒရင်ထုတ်ပြန်ပါ။အဲဒါကြောင့်မလို့ဇန်နဝါရီလတရက်နေ့ရနေ့၄ရက်နေ့ဒီတက်ခရိုင်မဲဆောက်ဧရိယာတွေကိုတရားမဝင်နေဆက်ချက်ကြုံဝင်ရောက်လာတဲ့မြန်မာ88ယောက်တန်းစီရမိတယ်ဆိုကြောင်းတက်ဆိုင်ရာကျွန်တော်နေကြောက်ဆောင်တန်းဆိုင်တွေပြောသတင်းထုတ်ပြန်ထားတာရှိပါတယ်ဗ
ျဒါကတော့ထိုင်းမြန်မာနေဆက်တက်ခရိုင်တစ်ခုတည်းမှာသာဖြစ်ပါတယ်တခြားခရိုင်နေမှာလည်းမြန်မာတွေအစုဝေးနဲ့ဖမ်းမိနေတာတွေလည်းရှိနေပါတယ်အခုဆိုရင်ထိုင်းနေကြောက်ဆောင်တက်ကဖမ်းမိတဲ့သတင်းတွေကိုကိုးကားပြီး2023ခုနှစ်တစ်နှစ်အတွင်းအထောက်ထားမဲ့မြန်မာ1000ခွဲလောက်ဖမ်းမိတယ်ဆိုပြီးထိုင်းမီဒီယာတွေကလည်းဖော်ပြကြပါတယ်မြန်မာနိုင်ငံရဲ့စီးရေးနိုင်ငံရေးအခြေအနေတွေကြောင့်ထိုင်းနယ်စပ်ကိုမြန်မာတွေအစုအဝေးနဲ့နှစ်သစ်မှာဝင်ရောက်လာတာဖြစ်တယ်လို့လည်းထိုင်းနယ်စပ်ဆောင်တက်တာဝန်ရှိသူတွေကပြောပါတယ်ရှင
်မအေးမှသတင်းပေးပို့သွားတာပါ